လွန်ခဲ့တဲ့7ရက်ကလူကုန်ကူးခံရပြီးတရုတ်နိုင်ငံမှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံကအမျိုးသမီးတဦးကိုတရုတ်မြန်မာနှစ်ဖက်ပူးပေါင်းပြီးတော့ကယ်တင်လိုက်နိုင်ပါတယ်။လူကုန်ကူးခံရသူအများစုဟာတစ်ဖက်နိုင်ငံမှာအလုတ်ကိုင်းအခွင့်အလမ်းကောင်းတယ်ဆိုပြီးလူပွဲစားတွေကတိမ်တွင်းဖျားယောင်းပြီးတော့လူကုန်ကူးရောင်းစားခံကြရတာပါ။အဖြစ်အဆုံကို VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါအခုအခါအသက်30ရွယ်ရှိပြီဖြစ်တဲ့မွန်ပြည်နယ်မှုသူမျိုးနယ်စာတိမမေခိုင်ဦးဟာအသက်18နှစ်အရွယ်လွန်ခဲ့တဲ့73နှစ်ခန့်ကတရုတ်နိုင်ငံဘက်ကလူကုန်ကူးခံရတာပါမြန်မာနဲ့တရုတ်နိုင်ငံရဲတပ်ဖွဲ့လူကုန်ကူးသားစီးနေနေကြီးဆိုင်ရာနယ်စပ်ဆက်ဆံရေးယုံတို့ပူးပေါင်းပြီးတော့သူ့ကိုကယ်တင်လိုက်ပြီးနောက်လက်ရှိမှာမူဆဲခရိုင်လူကုန်ကူးသားစီးနေနေကြီးရဲတပ်ဖွဲ့ကနေလူမှုကယ်ဆယ်ရေးဌာနကိုလွှဲပြောင်းပေးအပ်ထားတယ်လို့မူဆဲလူကုန်ကူးသားစီးနေနေကြီးရဲတပ်ဖွဲ့စုရဲမှုဥက္ကင်မောင်ဦးက VOA ကိုပြောပါတယ်
ကျွန်တော်တို့တွေ့ဆုံမေးမြန်းပြီးတော့လူမှုဝန်ထမ်းအပ်ထားပြီးလူကုန်ကူးခံများစောက်စောက်ရေးဂေဟာမှာကျွန်တော်တို့အနှံထားပြီးတဲ့ကြံပြီးတော့သူ့နေရက်ကိုပြန်ပို့မှာပေါ့
အခုလိုပြန်လဲလွတ်မြောက်လာတာကလည်းတရုတ်မြန်မာနှစ်နိုင်ငံလူကုန်ကူးသားစီးနေနေရေးဆိုင်ရာနယ်စပ်ဆက်ဆံရေးယုံကနေပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်တယ်လို့လည်းရဲမှုဥက္ကင်မောင်ဦးကပြောပါတယ်
ကျွန်တော်တို့ကသူနဲ့ချိတ်ဆက်ပြီးတော့ဟိုရဲစခန်းကိုသွားခိုင်းလိုက်တယ်ဗောနော်တရုတ်ရဲစခန်းကိုသွားသူကတရုတ်စခန်းတော်နဲ့ရှင်းပြပြီးတော့ပြောကြည့်ဆိုတော့အဲ့ဒါနဲ့သူ့ဆက်ခိုင်းတော့သူကတရုတ်စခန်းတော်လေးတက်ပါပြီဆိုတော့သူရှင်းပြလိုက်တာဟိုကလက်ခံတော့သူ့ကိုလက်ခေါ်တယ်လက်ခေါ်တဲ့အချိန်မှာကျွန်တော်တို့စီကိုဖုံးဆက်တယ်သူရဲလက်ခေါ်တော့မယ်ပြောတယ်ကျွန်တော်တို့ကသူကဘာဘာကြီးလို့ခေါ်တော့ဘာဘာကြီးလိုက်သွားမလားဆိုအာရဲကအန်ဒီရဲ့အကင်းဆုံးပဲနင်လိုက်သွားအဲ့ဒီရောက်တဲ့အခါကျရင်အဲ့ဒီရဲနဲ့ဥတို့နဲ့ဆက်သွယ်ပြီးပြောမယ်ဆိုပြီးသူ့အဲ့လိုလိုက်သွားခိုင်းရတယ်ဟိုရောက်တော့ခဲနေပြီနဲ့ရိုဂျိုရဲစခန်းဖြစ်နေအဲ့ဒီရဲနဲ့ကျွန်တော်တို့ချွေလီဘီလိုသွားပြီးတော့ဖုံးဆက်ပြောကြတယ်ဗောနော်ကျွန်တော်တို့ဒီကလူကုန်ကူးခံတဲ့အမျိုးသမီးပေါ့ကျွန်တော်တို့ကယ်တင်ပြီးနည်းနည်းပြန်လွှဲဖို့ကျွန်တော်တို့တောင်းဆိုခဲ့ပြီတယ်လေ
မူဆယ်လူကုန်ကူးသားစီးနေနေရေးရဲတပ်ဖွဲ့စုအနေနဲ့2016ခုနှစ်အတွင်းလူကုန်ကူးခံရသူ45ဦးကိုကယ်တင်နိုင်ခဲ့တယ်လို့လူကုန်ကူးခံရသူအများစုရဲ့ဖြစ်စဉ်အခြေအနေကိုတော့ရဲမှုဥက္ကင်မောင်ဦးကခုလိုဆက်ပြောပါတယ
်။တရခံပွဲစားတွေကတော့ခုနောက်ပိုင်းဖော်ထုတ်လို့ရတဲ့ဟာအများစုကတော့လေခုလွန်ခဲ့တဲ့3-4နှစ်လောက်ကတရုတ်ပြည်ကရောက်အိမ်အောင်ကြအဲ့ဒီမှာဟိုဘာသာစကားတွေနားလဲလားလမ်းကြီးတွေသွားလာတတ်အဲ့နားလေးမှာမိမလူအနေနဲ့တရုတ်ယောက်ျားတွေရှိနေတဲ့ဟာကိုသိအဲ့လိုမျိုးတွေခါကြတော့မိဘဆွေမျိုးတွေပြန်လည်မယ်ဆိုပြီးတော့တရုတ်ယောက်ျားနဲ့ခွင်တောင်းတရုတ်ယောက်ျားလည်းဥလင်းကားနဲ့ဆိုတော့ပြီးသွားပြီးပြန်လာတဲ့ခါကျရင်သူတို့ကသားနိုင်တောင်းနိုင်တဲ့ဟာလေးတွေကိုကြွားလုံးထုတ်တော့ဗောဗျာဒီဘက်မှာအခက်အခဲပေါ်နေတဲ့လူကလည်းသူတို့ရဲ့ဘဝကိုအားကျပြီးတော့တချို့ကျတော့လည်းလိမ်ပြီးခေါ်သွားတယ်ဗျာဟိုမှာအလုလုတယ်ဆိုပြီးတော့တချို့ကျတော့လည်းပြောင်းခေါ်သွားတယ်အဲ့ဒီရောက်ကြယူရမယ်တစ်နှစ်ပေါင်းမယ်ဟိုက30လေးရမယ်15လေးရမယ်ဒါမျိုးတွေနဲ့စီယူကြီးခေါ်သွားတဲ့ဟာမျိုးကြီးများတယ်
ဗျာပြန်လဲလွတ်မြောက်လာတဲ့လူကုန်ကူးခံရသူတွေကိုလူအတိုင်းဝိုင်းတဲ့ဝင်ဆက်အောင်လှုပ်ဝေးဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူကုန်ကူးတိုက်ဖြတ်ရေးဖွဲ့စီမံချက်ညှိနှိုင်းရေးမှူးတော်ရင်ရဟန်ကပြောပါတယ်
သူတို့ပြန်လေလွမြောက်လာလို့ရှိရင်သူတို့ကိုအရင်ဆုံးတော့မိသားစုပေါ့နော်မိသားစုပဲဝင်ဆောက်အောင်လုပ်ပေးရမယ်ပြီးလို့ရှိရင်သူ့အတိုင်းဝိုင်းလေးကိုဝင်ဆောက်အောင်လုပ်ပေးဖို့ကလည်းအင်မတန်အရေးကြီးပါတယ် social worker စီပေါ့နော်ဒီခန်းကဏ္ဍကလည်းနှိမ့်ထားလို့မရပါဘူးရှင
်မြန်မာနိုင်ငံလူကုန်ကူးမှုသားစီနဲ့နေရေးရဲသားဖွဲ့ရဲ့စည်ရင်ရလူကုန်ကူးမှုသားစီကကိုရဥပဒေပါပြဋ္ဌာန်းချက်များနဲ့ညီစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်ခဲ့ရမှာ2016ခုနှစ်တွင်လူကုန်ကူးမှုပေါင်း133ခုလူကုန်ကူးခံရသူပေါင်း380ဦးလူကုန်ကူးသူ233ဦးကိုဖော်ထုတ်ရေးယူနိုင်ခဲ့ပါတယ်။လူကုန်ကူးမှုသားစီကကွေရေးဥပဒေကို2005ခုနှစ်စက်တင်ဘာလ13ရက်နေ့မှာရေးဆွဲတည်ပြုပြဋ္ဌာန်းခဲ့တာရှိခဲ့ပေမဲ့မြန်မာနိုင်ငံတွင်အလုတ်ကန်ခွေလန်းရှားပါမှု၊စည်ရင်နွမ်းပါမှု၊ပြည်တွင်းစစ်ပြဿနာတွေကြောင့်တစ်ဖက်နိုင်ငံတွေမှာအလုတ်ကန်ရှားဖွေရင်လူကုန်ကူးခံရတဲ့ဖြစ်စဉ်တွေဟာလည်းပုံမှန်များပြားလာနေသလိုရှင်းဖို့ခက်ခဲတဲ့အနေအထားမှလည်းရှိနေပါတယ်ခင်ဗျာ။